ဆက်တီနယ်မြောက်ပိုင်းနံမရူမြို့နယ်အတွင်းမှာဒိုင်ယန်သာလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပြီးကိုကန်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ဒိုင်ယန်သာလက်နက်ကိုင်တွေကြားတိုက်ခတ်တာတွေရှိနေပါတယ်။နံမရူမြို့နယ်မှာတော့တိုက်ပွဲကြောင့်စစ်ဆောင်တွေထပ်မံထွက်ပြေးနေရတယ်လို့ကိုကန်မြို့နယ်တွင်းမှာတိုက်ခတ်မှုကြောင့်လာရှုမှုဆယ်ပြောင်းပြီးလမ်းမကြီးမှာကားအသွာအလာတွေခေတ္တရပ်ဆိုင်ခဲ့ပါတယ်။ဒီတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုကြီးချန်းကတော့ပြောင်းပါမယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းနံမရူမြို့နယ်အတွင်းမှာ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်ကတဖက်SSPB SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့တန်းပလောင် TNL ပူးပေါင်းတပ်တွေကတဖက်ဒီနေ့မနက်မှာတိုက်ပွဲတွေပြန်လည်စတင်ခဲ့တာပါလက်ရှိတိုက်ပွဲဟာရေအိုရွာအနီးမှာဖြစ်ပွားနေတယ်လို့ဒေသခံရွာသားတို့က VOA ကိုအခုလိုပြောပါတယ
်ဒီတော့မှာဖြစ်တယ်ဒီအခုချိန်မှာပဲဒီတော့ဖြစ်နေတာဒီအခုချိန်လည်းဖြစ်တယ်အဲ့နာမှာကျွန်တော်တန်းပူးအဆိုင်များဒီနေ့ဟာကျွန်တော်ပြန်မအဲ့ရဘူးကျွန်တော်ပို့ချက်ဘလုံးမှာပြန်လာတာ
နမတူမြို့နယ်ကဆစ်ဆောင်တွေကိုကူညီသူတို့ကမနက်9နာရီလောက်ခဲကလက်နေကြီးပြစ်ဒဏ်တွေကိုတိုက်ပွဲနေရာနဲ့ဆင်းပိုင်းအကွာလောက်မှာရှိတဲ့ကျေးရွာကနေကြားနေရကြောင်းပြောပါတယ
်။မနက်9နာရီလောက်လက်နေကြီးကတော့ကျွန်တော်ရွာမှာကြားနေရတော့ဒီကမ်းလမ်းတိုင်းကဆင်းပိုင်းလောက်တော့ဝေးနေတယ်ခင်ဗျာ
။ပြီးခဲ့တဲ့အင်္ဂါနေ့က SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်နဲ့တန်းပလောင် TNL ပူးပေါင်းတပ်ဖွဲ့ဝင်တွေကားစီး40လောက်နဲ့လာရှိုးနမ်မတူလမ်းအတိုင်းလာပြီးပန်လုံဘက်ကိုခြိတက်သွားကြောင်းနဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့တွေကလည်းအင်အားတိုးမြင့်ထားတာရှိကြောင်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မတ်လအကုန်ပိုင်းမှာစတင်ခဲ့တဲ့တိုင်းသာတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်မန်လီမန်ကျန်းမန်ဆာနဲ့ရေဦးကျေးရွာတွေကနေအိမ်118လုံးမီးလောင်ပျက်စီးခဲ့သလိုဒေသတွင်းကျေးရွာတွေကဆစ်ဆောင်3000လောက်ဟာလဲမန်ဆန်ကောင်းဟုံမန်မိုင်နားလေးပန်းတပြေစတဲ့ကျေးရွာတွေနဲ့ဒီပေါ်မျိုးကိုတိမ်းရှောင်နေရပါတယ်။ဒီဟာဒီဟာတောင်ရဆိုက်ပြိုးချိန်ဖြစ်တာကြောင့်တချို့ရွာသားတွေဟာနေရပြန်တောင်ရပြန်လုချိန်မှာလဲစစ်ကြံမိုင်းပုံးတွေနေမိတာကြောင့်တဦးတိတ်ဆုံးခဲ့ရတယ်လို့ထိခိုက်ဒဏ်ရာရတဲ့သူတွေလည်းရှိနေကြောင်းစစ်ရှောင်တွေကိုကူညီနေသူတွေကပြောပါတယ်။ကိုခိုင်မျိုးနဲ့ရှုကင်းသာအနီးပြည်တော်စုလမ်းမကြီးပေါ်မှာတော့ဒီမနက်9နိုင်လောက်ကစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားတာရှိခဲ့ကြောင်းနဲ့ဒီတိုက်ပွဲတွေကြောင့်ကားသွားလာတွေခိတရန်နာခဲ့ရကြောင်းကုခိုင်ဒေသခံတွေကပြောပါတယ
်။ဒီဒီမြို့ထက်နေလက်နက်ကြီးကလုံးနှလုံးမရှိသေးဘူး။ငင်းရတာတော့လက်နက်ကြီးနဲ့ပြည့်တဲ့အချိန်ကမှအပေါ်မှာဖြစ်နေတဲ့အဲရှင်းရတာပဲမှာဖြစ်တော့ဆိုပြီးတော့ဒီကနေ့လမ်းကြည့်လိုက်တာ။အဲနဲ့ခဏလေးပဲတောင်းပန်းတော့ကားတွေကအတော်လာကြင်ရှိကြ
။လက်ရှိနံမတူနဲ့ကုခိုင်မြို့နယ်တွင်အခြေအနေနဲ့ပတ်သက်ပြီးTNL တောင်းပလောင်အဖွဲ့ကပြောခွင့်ရသူကိုမေးမြန်းရမှာတော့တိုက်ပွဲသတင်းတက်လာတာမရှိကြောင်းပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်မိုးမောင်းမြို့နယ်မြို့သိကုန်းလောဘက်ကအခြေအနေကိုစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကလည်းအခုလိုပြောပါရယ
်ဟုတ်ကဲ့မှာတော့တတော်မနေ့တုန်းကတော့မရှိပါဘူးဒီနေ့ကတော့အဲ့မှာလာရောက်ပြီးတော့အဝေးရနဲ့ပြစ်ခတ်တဲ့အစ်စင်လူတွေတော့ရှိပါတယ်ဒီတာဝါတိုင်းကုန်းဘက်မှာတော့အဝေးရလာပြစ်ခတ်တဲ့တော့ရှိခဲ့တယ်
ဒေသခံတွေကတော့တိုက်ပွဲဖြစ်တာတွေငြိမ်သက်နေပေမဲ့တမရဘက်ကစစ်တီအင်အားတွေနေစဉ်ပို့ဆောင်တာတွေရှိနေတာကြောင့်ဒီရက်ပိုင်းအတွင်းတိုက်ပွဲတွေပြန်လည်ပြင်းထန်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။မုံမောင်မျိုးနယ်ကဗမော်မြေကြီးနားကားလမ်းကိုစိုးမိုးထားတဲ့အလွန်ပွန်စခန်းကိုမတ်လအတွင်း KIA ကတင်ယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကဧပြီလအတွင်းမှာပြန်လည်ထိုးစစ်ဆင်ခဲ့တာအခုဆိုရင်မုံမောင်မျိုးနယ်အတွင်းတိုက်ပွဲဟာနှစ်လနီးပါးကြာမြင့်ခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ဆမ်းမြောက်ဖက်မှာစီမီတင်မာနေတဲ့အကြောင်းကိုငင်းချမ်းတို့ပြတော်တာပါ